မြန်မာနိုင်ငံတွင်းမှာလွတ်လပ်စွာကိုယ်ကိုယ်ယုံကြည်ခွင့်ရမယ်။အစိုးရရန်နေရာတွေအနေနဲ့လည်းဘာသာရေးဆိုင်ရာဖိနှိပ်မှုတွေကိုဟန်တားနိုင်မယ်ဆိုရင်တော့မြန်မာနိုင်ငံရဲ့ဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်ပြီးနိုင်ငံတကာရဲ့ဝေဖန်မှုတွေရောပါသွားမယ်လို့မြန်မာနိုင်ငံတွင်းကဘာသာရေးခေါင်းဆောင်တွေကပြောဆိုလိုက်ပါတယ်။ဘာသာရေးလွတ်လပ်ခွင့်ကိုစနစ်တကျချိုးဖောက်နေစေဖြစ်တယ်ဆိုပြီးဘာသာရေးလွတ်လပ်ခွင့်အတွက်စိုးရိမ်ရတဲ့ကမ္ဘာနိုင်ငံများစီရင်2019အစီရင်ခံစာတွေမြန်မာနိုင်ငံကိုအမေရိကန်ကဆက်ပြီးတော့ထယ်သွင်းလိုက်ပါတယ်။ဒီလိုထဲတွင်းခံရတာနဲ့ပတ်သက်ပြီးဘာသာရေးခေါင်းဆောင်တွေနဲ့ဘာသာရေးကိုယ်ခွင့်ယုံကြည်မှုလွတ်လပ်ဖို့လှုံ့ဆော်တောင်းဆိုသူတွေရဲ့သဘောထားအမြင်တွေကိုဆက်သွယ်နေမြန်ထားတာနားဆင်ပါရှင်။အမေရိကန်ပြည်ထောင်စုအနေနဲ့နှစ်စဉ်ထုတ်ပြန်တဲ့ဘာသာရေးလွတ်လပ်ခွင့်အစီရင်ခံစာထဲမှာမြန်မာနိုင်ငံကိုစိုးရိမ်ရတဲ့နိုင်ငံစီရင်နဲ့ဆက်လက်ထဲတွင်းလိုက်ပါတယ်။1998ခုနှစ်နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဥပဒေအရမြန်မာနိုင်ငံအပါအဝင်နိုင်ငံတချို့မှာဘာသာရေးလွတ်လပ်ခွင့်စနစ်တကျချိုးဖောက်နေတယ်ဒီလိုချိုးဖောက်မှုတွေကိုလည်းလက်ပိုက်ကြည့်နေတယ်ဆိုပြီးအစိုးရခံစားရေးဖော်ပြပါရှိတာပါမြန်မာနိုင်ငံမှာနိုင်ငံသားတိုင်းကိုကိုယ်ကိုယ်ယုံကြည်ရလွတ်လပ်ခွင့်ဆိုင်ရာအခြေခံဥပဒေကအခွင့်အရေးတွေကိုပေးလိုက်တယ်ဆိုရင်တော့ဒီလိုစိုးရိမ်ချက်တွေရောပါသွားနိုင်တယ်လို့ငြိမ်းချမ်းရေးအတွက်အဓိကဦးဆောင်ဆောင်ရွက်နေတဲ့ Religious for Peace ငြိမ်းချမ်းမြတ်တာဘာသာပေါင်းစုံငြိမ်းချမ်းရေးအဖွဲ့ဝင်လေးဖြစ်အစ္စလာမ်ရဲ့တပါးပိမှန်ဥဆောင်စော်အိုရေးမှုလည်းဖြစ်တဲ့ဦးအေးလွင်ကအကြံပြုပါတယ်
။ကျွန်တော်တို့ရဲ့ဖွဲ့စည်းပုံအခြေခံအစစ်စစ်နော်48ကြီးမလား84ကြီးမလား2008ဆိုတာကြီးကိုပဲကြည့်မလားအားလုံးလွတ်လပ်စွာကိုယ်ွယ်ကွင်းဆိုတာကျွန်တော်ရှိပါတယ်။သို့တော်လည်းပဲအဲ့ဒီလွတ်လပ်စွာကိုယ်ွယ်ကွင်းဆိုတာမြေပြင်မှာလက်တွေ့အကောင်အထည်ပေါ်လာဖို့အတွက်ကပြည်ချင်းမှာကျွန်တော်တို့လုပ်ဖို့ကိစ္စရပ်တွေအများကြီးရှိသေးတယ်။အဲ့ဒါတွေကိုတိတိကျကျစည်းစနာပါပါလက်တွေ့ကြကြလေးပြုပြင်ပြောင်းလဲပြီးတော့ကတကယ်တော့ကျွန်တော်တို့ဒီဘာသာပေါင်းစုံကိုဖွဲ့စည်းပုံအခြေခံဥပဒေမှာဥပဒေရပေးထားတဲ့အတိုင်းကျွန်တော်တို့ဘာမှအထူးပုံပြီးမလိုအပ်ပါဘူးဥပဒေရပေးထားတဲ့အတိုင်းလေးပဲစည်းစားမှမှလေးလောက်ပြလိုက်မယ်ဆိုရင်ကိုဖီလင်းပြပါမှာကျွန်တော်အများကြီးအကျိုးကြီးရလာပါမယ်
မြန်မာနိုင်ငံအတွင်းမှာအထူးသဖြင့်ဝေးလံခေါင်းတည်တဲ့တိုင်းရင်းသားဒေသတွေမှာလည်းလွတ်လပ်စွာကိုယ်ကိုယ်ယုံကြည်မှုဆိုင်ရာဆောင်ရွက်ချက်တွေကိုပို့ပြီးတော့မှအလေးထားဆောင်ရွက်တင်ပါတယ်လို့လည်းကချင်ပြည်ချင်းခွင့်ရများအဖွဲ့ချုပ်ကဆရာတော်ဒေါက်တာကလမ်ဆန်ဆောင်ကပြောပါတယ
်ကျွန်တော်တို့ဗောဒီဖက်စီဘုတ်ချင်အုပ်ဒီမှာလွတ်ဘာသာရေးလွတ်လပ်ခွင့်ဟောဆိုရတော့ပါပဲလေလွတ်လပ်ခွင့်ဆိုတဲ့နေရာမှာကိုယ်ကိုယ်ခွင့်ကနည်းနည်းလူသေးတယ်လို့မြင်တယ်အထူးသဖြင့်ဗောကျွန်တော်တို့ဒီခေတ်ရံပိုင်းမှာတော့မြို့တွေရဲ့မှာတော့ပြောချင်မလို့ပဲလေနေဘက်မှာကြီးကြတော့နည်းနည်းဟိုပြောချင်တော့ရှိပါတယ်အဲ့ဒါလေးပဲ
မြန်မာနိုင်ငံရဲ့ဘာသာရေးလွတ်လပ်မှုအပေါ်မှာအမေရိကန်ပါဝင်နိုင်ငံတကာရဲ့စိုးရိမ်မှုတွေနဲ့ပတ်သက်ပြီးအစိုးရဘက်အနေနဲ့သာသနာရေးဝန်ကြီးဌာနအပါအဝင်အစိုးရရန်နေရာတွေဘာသာရေးလွတ်လပ်ခွင့်ဆိုင်ရာဆောင်ရွက်ချက်တွေကိုကိုယ်ကိုယ်ရဘာသာမရွေးဘဲရွေကျက်ရှိရှိဖိနှိပ်မှုတွေမလုပ်ဖို့ကိုလည်းလူမှုသဟဇာတာဖော်ဆောင်မှုအဖွဲ့ဦးဆောင်သူကိုတက်ဆိုရင်းကလည်းတိုက်တွန်းပါတယ်
ဖြစ်နေတဲ့ဟာကိုသူတို့ထိနှက်ပြီးတော့ဆက်ပေးရတယ်ဒီမှာနိုင်ငံသားတွေရင်းမှာလည်းဒါဆိုရင်မရှိဘူးအထူးသဖြင့်ဒီဘာသာရေးတွေနဲ့အခုပြီးတော့မွတ်စလင်ဘာဝင်ခရစ်ယာန်တွေရောသူတို့မှာလည်းဒီဖိနှိပ်ခံမှုတွေကဒီဖက်တိုက်ဥပစာပိုင်းရပါတော့အဖူရဆက်စာပိုင်းရဖိနှိပ်ခံမှုတွေရှိအောင်ပဲကိုဖိုးလာတာအဖူရကနေပြီးတော့ဒီဘာသာရေးအင်္ဂါကိုပါလာငယ်တွေကိုဒီဘာဝလူနည်းစုဘာသာဝင်တွေကိုတွားပြီးတော့ဟိုဟာ၆ပတ်နေဆိုတဲ့ပုံစံမျိုးနဲ့တက်ပုံတွေကိုလောတက်လာတယ်ဟိုဟာပလီရီတွားတယ်ချက်ရှိတွားတယ်ခုဆိုဖျားကြောင်းတွေတွားတယ်ဆိုတာမျိုးတွေပြက်လာတဲ့ဟာတွေဒါအဲ့ဒီဟာစစ်မှန်တဲ့ဟိုအပြောင်းလဲလို့ဟာမျိုးဆိုလို့ရှိရင်တော့ကျွန်တော်ဒီမှာကတော့နောက်ပိုင်းမှာဘာသာရေးနဲ့ပတ်သက်တဲ့ပြဿနာတွေဖြစ်ပေါ်တော့ဒီဟာကအဖူရနဲ့ဖိနှိပ်တာမျိုးတွေကနေမှာပေါ့နော်သို့တော်တကယ်တော့အဲ့လိုဟာမျိုးတွေကဒီဟိုဟန်ပြသွားကြတာမျိုးဖြစ်ပြီးတော့နိုင်ငံကြီးကတုံ့ချတာမျိုးဆိုလို့ရှိရင်ကတိုင်းပြည်တော်ကပုံကြီးပြဿနာဖြစ်လာနိုင်ပြီးရှိသေးတယ်အဲ့တော့ဟိုဟာဒါဘူးဖိနှိပ်နေမှာကတော့ဒီထေရတဲ့ကိစ္စကတော့ကျွန်တော်လည်းစိတ်ကြည့်တဲ့ဒီကတော့ဒီကဘာလို့ကလေးစိတ်ကြည့်မှာပဲဒါကျွန်တော်ဒီပြည်ရင်းမှာရှိပြည်သူရင်းသားစုကလည်းပုံပြီးစိတ်ကြည့်ကြမှာရေတော်ပေါ်နဲ့လည်လာပြီဒါလည်းကဖြစ်နေဖြစ်တာရှိရတဲ့ပုံစံမျိုးဖြစ်နေတော့ဟိုဒါမျိုးပြည်စားရဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဝိုင်းပြီးတော့ကောက်ွယ်ဆောက်ရှောက်ပြုလုပ်ရည်ဆိုတဲ့ဟာကိုအလန်းပေးလိုက်တဲ့ပုံစံမျိုးပါပဲဒီနေ့ခါကျတော့အစိုးရရဲ့ဒီဂျန်နီယာဖြစ်တဲ့တာဂနာရေးဝန်ကြီးဌာနတာဂနာရေးဝန်ကြီးဌာနကဖြစ်တင်တာဒီတာဂနာအလုံးအတွက်လှုပ်လှုပ်တဲ့ဝန်ကြီးဌာနဖြစ်ရမယ်ဆိုတာသူကဒီတဘာသာရေးကိုပြီးတော့ favor ပေးတဲ့ပုံစံမျိုးပေါ့နော်ပုံပြလေးပေးတဲ့ပုံစံမျိုးရေးတွေ့ရတယ်ဟိုအစိုးရရန်ရနေပြီးတွန်းပို့နေတဲ့ပုံစံမျိုးအဲ့တခုလို့ဆိုဒီကအစိုးရနေတော့ favor ပေးတယ်ပေါ့နော်ဟိုပြီးတဲ့ခါကျတော့အဲ့ဒီဘာသာမဟုတ်နေတဲ့တခြားဘာသာတွေကြတော့ဒီပုံပြီးခက်ခဲအောင်လုပ်နေတဲ့ပုံစံမျိုးရဒါတော့သူကပြဿနာရရှိဖြစ်နေတဲ့ပြဿနာတွေပါဒါမျိုးပြဿနာတွေကျွန်တော်အစိုးရတွေကျွန်တော်ပြောလို့ပြောပြတယ်တွေ့တဲ့ခါကျတော့ပြောပြတယ်ဒီဟို why look out နေတဲ့ခါကျမှပြောပြတယ်သူကအခုဒီဘာမှပြောင်းလဲတာမရှိသေးပါဘူး
အမေရိကန်လိုထုတ်ပြန်တဲ့ဘာသာရေးလွတ်လပ်မှုဆိုင်ရာ အစီခံစားထဲမှာဒီလိုလူသားရိုက်ရဲ့အခြေခံလူခွေးတွေကိုချိုးဖောက်နေတဲ့နိုင်ငံတွေအဖွဲ့အစည်းတွေကိုသူတို့လုံရအတွက်တာဝန်ခံအောင်အမေရိကန်အနေနဲ့ဆက်လက်ဆောင်ရွက်သွားမယ်လို့ဒီဇင်ဘာလ18ရက်နေ့ညွှန်းတဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်။ရိုဟင်ဂျာမွတ်စလင်တွေအပါအဝင်ဘာသာရေးအရာလူမျိုးရေးအရာလူနည်းစုတွေပေါ်မှာဆိုးရွားတဲ့လူခွေးချိုးဖောက်မှုတွေရှိတယ်ဆိုပြီးမြန်မာဆိုရစစ်တပ်ခေါင်းဆောင်၄ယောက်ကိုလည်းမကြသေးခင်ကမှအမေရိကန်ဘက်ကတန်ခတ်အရေးယူခဲ့တာကိုလည်းအဲ့ဒီဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအစီရင်ခံစာထဲမှာဥပမာပေးဖော်ပြထားပါတယ်။ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံတဲ့မြန်မာနိုင်ငံဘက်ကတော့မြန်မာနိုင်ငံမှာဘာသာရေးလွတ်လပ်ခွင့်မရှိပါဘူးဆိုတဲ့ဆွဆွဲချက်တွေကိုတောက်လျှောက်ပေးချထားပါတယ်ရှင်။